အမေရိကန်သမ္မတဘာရက်အိုဘားမားဟာသမ္မတတက်တန်းအတွင်းနောက်ဆုံးအကြိမ်ဖြစ်တဲ့အာရှကသူခီစဉ်ကိုအဆုံးသတ်လိုက်တယ်လို့တဟာအိုဘားမားရဲ့နိုင်ငံခြားရေးမူဝါဒအရအာရှဒေသနဲ့ရေရှည်ချိတ်ဆက်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံရတဲ့ပထမဆုံးအမေရိကန်သမ္မတတဦးဖြစ်ရတဲ့အတွက်ဂုဏ်ယူမိကြောင်းနဲ့ဇန်နဝါရီလမှာသူ့သမ္မတတက်တန်းကုန်ဆုံးလို့နောက်တက်လာမဲ့သမ္မတတစ်ကလည်းအာရှဒေသကိုဦးစားပေးအဖြစ်ဆက်လက်ထားရှိဖို့မျှော်လင့်တဲ့အကြောင်းအာဆီယံထိပ်သီးညီလာခံကျင်းပရာလာအိုစ်နိုင်ငံကမထွက်ခွာခင်သတင်းစာရှင်းလင်းပွဲတစ်ခုမှပြောသွားပါတယ်။သူရဲ့မျောလင့်ချက်မျောမှန်းချက်ကတော့နောက်တက်လာမဲ့သမရတစ်ကအာရှဒေသနဲ့ဒီလိုဆက်ပြီးထိတွေ့ဆက်ဆံသွားဖို့ဖြစ်ပြီးအာရှဟာတိုးတက်လာနေတဲ့နိုင်ငံတွေရှိရာမတူကွဲပြားမှုတွေအများဆုံးရှိရာနေရာဖြစ်တယ်လို့ကမ္ဘာအသက်ငယ်ဆုံးမျိုးဆက်တွေရှိတဲ့နေရာလည်းဖြစ်တယ်။စီးပွားကူတန်းရောင်းဝယ်ရေးတွေအာရှမှာစတင်မှဖြစ်တယ်လို့အမေရိကန်ထုတ်ကုန်ပစ္စည်းတွေရောင်းချနိုင်မဲ့နေရာဖြစ်တာကြောင့်အခြေခံအားဖြင့်အမေရိကန်တွေအတွက်အလုတ်ကိုင်းတွေဖန်တီးပေးမဲ့နေရာလည်းဖြစ်ပါတယ်လို့အိုဘားမားကပြောသွားပါတယ်။အိုဘားမားရဲ့အာရှခီးစဉ်ဟာအစပိုင်းမှာတိတ်အဆင်မပြေခဲ့ပေမဲ့လို့ခီးစဉ်အဆုံးမှာတော့ချွတ်ချော်မွမွေ့ရှိခဲ့ပါတယ်။တရုတ်နိုင်ငံကိုရောက်တဲ့အချိန်မှာလျင်ဘောကဆင်းဖို့လေကားအဆင်သင့်မရှိတာခီးစဉ်အတွင်းမြောက်ကိုရီးယားကနျူကလ িয়ার ဆန်သက်တာတွေအပြင်ဖိလစ်ပိုင်သမ္မတရဲ့ပုတ်ကိုရေးအရာပုတ်ခတ်ပြောဆိုရတဲ့နဲ့ကြုံခဲ့ရပါတယ်။ဒါကြောင့်လဲသမ္မတနှစ်ဦးတို့တွေ့ဆုံမဲ့အစီအစဉ်ကိုအစပိုင်းမှာဖျက်သိမ်းခဲ့ပါတယ်။နောက်ပိုင်းမှာတော့ဖိလစ်ပိုင်သမ္မတဘက်ကသူ့ရဲ့ပြောဆိုမှုအတွက်နောက်နာရမယ့်ကြောင်းပြောဆိုခဲ့တယ်လို့ညီလာခံဖေဖေမှာနောက်ဆုံးမှာတော့သမ္မတနှစ်ဦးခဏသာတွေ့ဆုံစကားပြောခဲ့ကြပါတယ်။